အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုအရှိန်လျှော့ပြီးလုပ်ဖို့သမ္မတဒေါ်နယ်ထရမ့်ကပြောကြားနေချိန်မှာပဲကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာအန်ထိုနီဖောက်ချီကသူနဲ့သမ္မတအင်ဖျူကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးဆိုင်ရာအဖွဲ့ကတခြားအဖွဲ့ဝင်တွေကိုဒီလိုအရှိန်လျှော့ပြီးလုပ်ဖို့ညွှန်ကြားထားတာမရှိဘူးလို့အင်္ဂါနဲ့လွှတ်တော်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်
To my knowledge, I know for sure, but to my knowledge, none of us have ever been told to slow down on testing.
That just is a fact. ဒီတော့တိုက်ဖြည့်ရေးအဖွဲ့ဝင်တယောက်အနေနဲ့ကျွန်တော်ရောကျွန်တော်အဖွဲ့သားတွေပါအကုန်လုံးကကျွန်တော်သိတယ်လို့ဆိုရင်ဒီယောဂအတွက်ဆန်းသက်စစ်ဆေးမှုတွေအရှင်လျှော့ပြီးလုပ်ဖို့ဘယ်သူကမှလာပြီးညွှန်ကြားထားတာမရှိတယ်လို့တကယ်တမ်းပြောရရင်ကျွန်တော်တို့ကဆန်းသက်စစ်ဆေးမှုတွေကိုတိုးပြီးလုပ်နေတာပါလို့ဒေါက်တာဖောက်ချီကအင်္ဂါနေ့ပြုလုပ်တဲ့အောက်လွတ်တော်ဆွမ်းအင်နဲ့ကုသန်းရောင်းဝယ်ရေးဆိုင်ရာကော်မတီရှင်းမှောက်ကြားနာပွဲမှာပြောကြားခဲ့တာပါအခုလိုဒေါက်တာဖောက်ချီမထွက်ဆိုခင်နိုင်ပန်းတွင်းမှာပဲသမ္မတထရမ့်ကစနေနေ့ကသူအိုကလာဟိုမားပြည်နယ်တူဆာလူမှုစုဝေးပွဲမှာပြောကြားခဲ့တဲ့အတိုင်းပဲဒီယောဂအတွက်ဆန်းသက်စစ်ဆေးမှုတွေကိုအရှိန်လျှော့ပြီးလုပ်ဖို့သူအစိုးရအဖွဲ့ကိုပန်ကြားခဲ့တယ်လို့ပြောကြားခဲ့တာပါအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါအတွက်စစ်ဆေးမှုတွေပိုးပြီးတော့လုံတဲ့မလုံတဲ့အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာဗဟိုဌာန CDC အကြီးအကဲဒေါက်တာရောဘတ်ရက်ဒ်ဖီးကိုမေးတဲ့အခါမှာတော့အချိန်မီစစ်ဆေးစမ်းသပ်မှုတွေကိုတိုးပြီးလုပ်ရမှာဖြစ်ပြီးလုပ်လဲလုံဆောင်နေသလိုဒီလိုလုပ်ခဲ့တဲ့အတွက်တိုးတက်မှုတွေရခဲ့တာကြောင့်ဆက်ပြီးလုပ်ရအောင်မှာဖြစ်ကြောင်းပြောကြားခဲ့တာပါကမ္ဘာတစ်လွှာဒီရောဂါအကူးစက်ခံရသူ6သန်းကျော်ရှိနေချိန်မှာအမေရိကန်နိုင်ငံမှာတော့လူပေါင်း 1.3 သန်းကျော်ရှိနေတယ်လို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်ဒီယောဂအကူးဆက်သူတိုးလာနေမှုကလည်းအင်္ဂါနေ့မှာလွှတ်တော်ကျမ်းစာပွဲကျင်းပတဲ့အကြောင်းရင်းတွေကတစ်ခုဖြစ်ပါတယ်